ေစုသည်ဝိညာဉ်တော်၏တကိုးတော်နှင့်ပြေဝလျက်ဂါလိလိယာနယ်သို့ပြန်လာတော်မူ၏ကိုတော်၏သတင်းတော်သည်လည်းထိုဒေသတစ်လျှောက်လုံးတွင်ပြန့်နှံ့သွားလေ၏ရှင်လူကာဧဝံဂေလိကျမ်းအခန်းကြီး၄အခန်းငယ်၁၄ဒီကျမ်းပိုက်မတိုင်ခင်မှာရှိခဲ့တဲ့အခြေအနေအကြောင်းအရာကယေရှုခရစ်တော်တောဂါနာယ၌နတ်ဆိုး၏နှောက်ယှက်ခြင်းကိုခံရတော်မူခြင်းအကြောင်းဖြစ်ပါတယ်။ယေရှုခရစ်တော်နတ်ဆိုး၏နှောက်ယှက်ခြင်းကိုအောင်နိုင်ခဲ့တယ်။နတ်ဆိုးကလည်းနောက်ထပ်အခွင့်အခါကြုံတဲ့အချိန်ကိုစောင့်နေတယ်။ခန္ဓာကိုယ်အားနည်းလာတဲ့အချိန်ကိုစောင့်နေအောင်မှဖြစ်တယ်။နှောက်ယှက်ခြင်းကိုအောင်မြင်စွာတိုက်ထုတ်ကြော်လွှားပြီးဝိညာဉ်တော်ရဲ့တကူတော်နဲ့ပြေဝလာပါတယ်ကျွန်တော်တို့အတွက်ကြည့်မယ်ဆိုရင်နှောက်ယှက်ခြင်းကိုအောင်နိုင်ခြင်းသည်လူတယောက်အတွက်နှောက်ယှက်ခြင်းမှအမြဲလွတ်မြောက်သွားပြီလို့ဆိုလိုတာမဟုတ်ဘူးဒီဘဝမှာနှောက်ယှက်ခြင်းသည်အမြဲပြန်လာနေမှာပဲဖြစ်ပါတယ်နောက်ထပ်အခွင့်အခါကြုံတဲ့အထိငြိမ်ငြိမ်ချမ်းချမ်းရှိနေအောင်မယ်အပြစ်တို့ကြားရောက်စေနိုင်သောအကြောင်းရင်းများသည်ဧကံမုတ်ချဖြစ်ပေါ်တတ်၏ရှင်လူကာဧဝံဂေလိကျမ်းအခန်းကြီး18အခန်းငယ်1နှောက်ယှက်ခြင်းကိုအောင်နိုင်ခြင်းအတွက်လူရဲ့ဘဝမှာကြီးမားတဲ့ရလက်ကောင်းကိုရရှိစေပါတယ်။ပို၍ပြည့်ဝသောခွန်အားကြီးမားသောတည်တည်ခံချက်မြင့်မြတ်သောအမှုတော်ဆောင်ခြင်းတို့ကိုရရှိစေပါတယ်။ငါကိုယ်တိုင်အောင်မြင်ခဲ့၍ခမည်းတော်ဖခင်နှင့်အတူကိုတော်၏ယာဇပလင်ပေါ်တွင်စံမြန်းတက်ခဲ့သောအောင်မြင်သောသူသည်လည်းငါဤယာဇပလင်ပေါ်တွင်ငါနှင့်အတူစံမြန်းရလိမ့်မည်။ဗျာဒိတ်တော်ကျမ်းအခန်းကြီး3အခန်းငယ်21